Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါသောရရှင်များရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းအစီအစဉ်ကနေ2014ခုနှစ်ဧပြီလ30ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကသင်ခီထိုက်ပ
ါကျွန်တော်ကတော့ဇောင်းလိုက်ပါခင်ဗျာဒီညနေမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းနယ်စပ်မှာအင်အားတုံ့ပြန်ချထားတဲ့ရုရှားတပ်ဖွဲ့တွေကျူးကျော်သိမ်းပိုက်မဲ့အရေးကကာကွယ်ဖို့သူတို့တပ်ဖွဲ့တွေအသင့်အနေထားမှာရှိတဲ့အကြောင်းယူကရိန်းယာယီသမ္မတကပြောပါတယ်အမေရိကန်တပ်ဖွဲ့တွေထွက်ခွာသွားပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်အီရတ်မှာရုတ်ကောက်ပွဲတွေကျင်းပနေပါတယ်မြန်မာနိုင်ငံမှာသတင်းနောက်တွေကိုဖန်ဆီအချင်းချတဲ့အပေါ်အမေရိကန်ပြည်ထောင်စုကစိုးရိမ်မှုနဲ့စောင့်ကြည့်ခဲ့တယ်လို့မြန်မာနိုင်ငံကိုတွားရောက်လည်ပတ်ခဲ့တဲ့အမေရိကန်အစိုးရအရာရှိကပြောလိုက်ပါတယ်ဒီလိုသတင်းတွေအပြင်တခြားထူးခြားတဲ့သတင်းတွေကိုတော့မခင်ပြုထွင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်အမေရိကန်ပြည်ထောင်စုရဲ့ပြည်သူ့တန်တမာနဲ့ပြည်သူ့ရေးရာ Under Secretary Richard Stengel ရဲ့မြန်မာခီးစဉ်အတွင်းမှာမြန်မာအစိုးရနဲ့ဗားရီများဆွေးနွေးခဲ့ကြပါသလဲ
We wanted to go faster. We wanted to be more complete.And we myself and the ambassador
ကြာခင်မှာအပြည့်အစုံကိုတင်ပြပေးပါမယ်ရှင်တစ်ဆက်တည်းမှာပဲစာနယ်ဇင်းလွတ်လပ်ခွင့်အတွက်လွှတ်တော်ကဘာရီများဆောင်ရွက်နိုင်မလဲဆိုတာနဲ့အတူဖန်စီကန်သတင်းတောက်ကိုဇော်ဖေကိုတရေကောင်းသတင်းသမားအဖြစ်နေစည်းမချသတင်းတောက်များအဖွဲ့ကတတ်မှတ်လိုက်တဲ့အကြောင်းနောက်ရှမ်းလန်းနဲ့ကိုင်တော်လှန်ရေးတပ်ဖွဲ့နှစ်ခုပူးပေါင်းနိုင်မဲ့အခြေအနေရရက်ကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်လှိုင်နဲ့မခင်ဖြူထွေးတို့ကအရင်ဆုံးကြီးညာပေးကြပါအောင်ရှင်
ယူကရိန်းနိုင်ငံနဲ့ဆက်မအင်အားတုံ့ပြန်ချထားတဲ့ရုရှားတပ်ဖွဲ့တွေကျူးကျော်သိမ်းပိုက်မဲ့အရေးကကာကွယ်ဖို့သူတို့တပ်ဖွဲ့တွေအသည့်အနေထားမှာရှိတဲ့အကြောင်းယူကရိန်းယာယီသမ္မတကပြောကြားလိုက်ပါတယ်ရုရှားအနေနဲ့ယူကရိန်းပြည်မာရေးနဲ့ဆစ်ဖြစ်ဖို့တကယ်ချင်းချောက်တဲ့အနေထားမှာရှိနေတယ်လို့ယူကရိန်းယာယီသမ္မတအလက်ဇန္ဒရာတာချီနော့ဖ်ကကီယက်ဖ်မှာဒီကနေ့ပြုလုပ်တဲ့ဝန်ကြီးအဖွဲ့အစည်းအဝေးအတွင်းပြောကြားလိုက်တာဖြစ်ပါတယ်ယူကရိန်းရုရှားနယ်စပ်ကယူကရိန်းအစိုးရအဆောက်အဦတွေကိုရုရှားလိုလာသူခွဲထွက်ရေးဝါဒီရာပေါင်းများစွာကဒီကနေ့အတင်းဝင်ပြီးတော့သိမ်းပိုက်လိုက်ပြီးမှယာယီသမ္မတကအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်လူဟန့်ခ်စ်မြို့မှာရှင်းနေရုံကိုသိမ်းပိုက်လိုက်ပြီးရဲစခန်းတစ်ခုကိုတန်တုတ်တွေမောင်းပြန်တနတ်တွေနဲ့တိုက်ခိုက်ခဲ့ကြပါတယ်ရဲတပ်ဖွဲ့ကမခုခံခဲ့ဘူးလို့လည်းဒေသဆိုင်ရာအာဏာပိုင်တွေကပြောသလိုလူဦးရေ၄သိန်းခွဲရှိတဲ့မြို့ရဲ့အစိုးရရုံးချုပ်ပေါ်မှာခွဲထွက်ရေးဝါဒီတွေရဲ့အလံကိုတင်နာသမားတွေကလွင့်ထူခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်အခုသိမ်းပိုက်မှုဟာအရှေ့ပိုင်းကဒုတိယမြောက်ပြည်နယ်မြို့တော်ကိုရုရှားလိုလားတဲ့သဘုံတွေကထိန်းချုပ်လိုက်တဲ့ပုံရပါတယ်ဒိုနက်စက်မြို့ကိုတင်းလာနေမှာခွဲထွက်ရေးဝါဒီတွေကသိမ်းပိုက်လိုက်ပြီးယူကရိန်းကနေခွဲထွက်မထွက်မေလ17ရက်နေ့မှာလူထုဆန္ဒခံယူပွဲပြုလုပ်မယ်လို့ကြေညာထားပါတယ်ပြည်ကလေးကအလားတူလူထုဆန္ဒခံယူဘက်ကနေခရီးမယာကျွန်းဆွယ်ကိုရုရှားပိုင်နဲ့ထဲသွင်းခဲ့ကြပါတယ်
။အီရန်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေထွက်ခွာခဲ့တဲ့2011ခုနှစ်ကစလို့ပထမဆုံးအကြိမ်ကျင်းပတဲ့ထွေထွေရွေးကောက်ပွဲမှာအီရတ်ပြည်သူတွေဒီကနေ့မဲပေးခဲ့ကြပါတယ်။လုံခြုံရေးတင်းတင်းကြပ်ကြပ်အောက်မှာလွှတ်တော်နေရာ328နေရာအတွက်328နေရာအတွက်မဲပေးခဲ့ကြတာဖြစ်ပါတယ်။ဝန်ကြီးချုပ်နိုရီအယ်မလီကီလည်းတတိယအကြိမ်ပြန်လည်အရွေးခံရဖို့ကြိုးစားနေတာပါ။ဒါပေမဲ့ဒီရွေးကောက်ပွဲဟာ2008ခုနှစ်ကစလို့ယူရိုမှာအဆိုးဝါးဆုံးအကြမ်းဖက်မှုတွေကြုံနေရချိန်မှာကျင်းပတာဖြစ်ပါတယ်။မစ္စတာမလီကီဒီနေ့ဘန်ကတ်မြို့မှာမဲပေးခဲ့တယ်လို့ယူရိုပြည်သူတွေအများပြားကလည်းသူ့လိုပဲမဲလာပေးကြဖို့တိုက်တွန်းပြောဆိုခဲ့ပါတယ်။
انا ادعو بهذه المناسبه جميع الشعب العراقي ان يذهبوا بكثافه الى صناديق الانتخاب
لان من يشارك ရွေးကောက်ပွဲမှာအီရတ်ပြည်သူအားလုံးမဲလာပေးကြဖို့တိုက်တွန်းချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ရွေးကောက်ပွဲမှာပါဝင်ကြသူတွေအနေနဲ့ဒီရွေးကောက်ပွဲကိုစက်မှတ်စောင့်ကြည့်ပြီးပွင့်လင်းမြင်သာမှုရှိအောင်ဝေဖန်ပြောဆိုနိုင်တဲ့အခွင့်အလမ်းတွေရှိပါတယ်။မပါတဲ့သူတွေကတော့ဒီခွင့်အလမ်းကိုဆုံးရှုံးပါပါ။ဒါကြောင့်ပြည်သူတွေဒီခွင့်အရေးကိုမဆုံးဆုံးစေချင်ပါဘူးလို့မစ္စတာမလီကီကပြောသွားတာပါ။ကုလသမဂ္ဂနဲ့ဒေသခံအစိုးရအရာရှိတွေပြောတဲ့အချက်အလက်တွေအရအီရတ်နိုင်ငံမှာပြည်ခဲ့တဲ့နှစ်အတွင်းအရက်သား8800ထက်မနည်းသေဆုံးခဲ့ပြီးတော့ဒီနှစ်ပထမ3လအတွင်းမှာသေဆုံးသူ2600ရှိခဲ့တယ်လို့ဆိုပါရယ်။ဘုတ်ခွဲတိုက်ခတ်မှုတွေနဲ့ပြစ်ခတ်မှုတွေလည်းပုံမှန်လိုဖြစ်ပွားနေပြီးတော့ဒီတနင်္လာနေ့နဲ့ဧကနေ့တွေကတိုက်ခတ်မှုတွေအတွင်းမှာလူ65ဦးထက်မနည်းသေဆုံးခဲ့ရပါတယ်။တိုက်ခတ်မှုတွေနဲ့ပတ်သက်လို့တော့ဘယ်သူကမှသူတို့လက်ချက်လို့ပြောတာမရှိသေးပါဘူးရှင်
။ Oklahoma ပြည်နယ်မှာအကျဉ်းသားတူကိုဆေးထိုးပြီးတရံပေးတာမှာစနစ်တကျမလုပ်ခဲ့တာကြောင့်အကျဉ်းသားဟာမတိခင်မှာမိနစ်40လောက်ထွန်းထွန်းလူခံစားခဲ့ရပြီးနောက်ဆုံးနှလုံးခွေရပြီးတော့တည်သွားခဲ့ပါတယ်။အကျဉ်းသား Clinton Lockett ဟာအစစ်ရေ3မျိုးဆက်ထားတဲ့ဆေးရည်တစ်ကိုအဲ့ဒီပြည်နယ်မှာပထမဆုံးအကြိမ်အထူးခံရတဲ့အကျဉ်းသားဖြစ်တယ်လို့ပြည်နယ်အကျဉ်းဥစည်းဌာနကပြောပါတယ်။အာရမပြုကျင့်ပြီးလူသတ်မှုနဲ့ပြည်တန်းချမှတ်ခံထားရတဲ့အကျဉ်းသားဟာဆေးထိုးပြီးမိနစ်30အကြာမှာအန်ကျစ်ပြီးတော့အသက်ခက်ခက်ခဲခဲရှူရှိုက်နေခဲ့တာကြောင့်ဆရာဝန်တွေကတည်တံစီရင်မှုကိုရက်လိုက်ရတာပါ။တည်တံစီရင်မှုကိုစောင့်ကြည့်ခန်းတွေကနေကြည့်နေခဲ့ကြတဲ့သူတွေ ကအဖြစ်အပျက်ကိုမတွေ့လိုက်အောင်တာဝန်ရှိသူတွေကပြည်နယ်တကာတွေကိုနှိမ့်ချလိုက်ပြီးတော့စီရင်မှုအတွင်းမှာသွေးပြန်ကြောတွေကမောက်ကမဖြစ်ခဲ့တယ်လို့သူတို့ကပြောပါတယ်အကျဉ်းသား locket ဟာနောက်နှစ်နာရီကြာမှတည်တံစီရင်ခံရဖို့ရှိတဲ့နောက်ထပ်အကျဉ်းသား14ယောက်ကိုရက်ဆက်နေဖို့အတွက်အိုကလာဟိုမာအုပ်ချုပ်ရေးမှူး Mary Fallin ကအမိန့်ချမှတ်ခဲ့ပါတယ်အရင်အစိတ်ရထိုးရမှာတုံးတဲ့ဈေးကိုဖော်ဆက်သူတချို့ကမတုံးဖို့ကန့်ကွက်ခဲ့ပြီးတဲ့နောက်အိုကလာဟိုမာပြည်နယ်မှာနောက်ထပ်အစိတ်ရသစ်တုံးဖို့ဖော်ဆက်ခဲ့တာဖြစ်ပါတယ
်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းဝေးလံခေါင်းတည်တဲ့ဒေသတစ်ခုမှာဆိုရတက်ဖော်တွေနဲ့အစ္စလမ်စစ်သွေးကြွတွေအကြားတိုက်ခိုက်မှုအတွင်းမှာလူ15ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ဖိလစ်ပိုင်ဆိုရရာရှိတွေကပြောပါတယ်အဘူဆာယစ်စစ်သွေးကြွတွေအဓိကခြေကုပ်ယူထားတဲ့ဆူလူခရိုင်ကျွန်းစုပေါ်ကဖတ်တီခူးမြို့မှာတိုက်ပွဲတွေဟာမနေ့ကအင်္ဂါနေ့ကစလို့ဒီနေ့အစောပိုင်းထိဖြစ်ပွားနေခဲ့တာပါတနင်္လာနေ့ကဆိုရတက်ဖွဲ့တွေတည်ယူခဲ့တဲ့တောစခန်းတစ်ခုကိုပြန်လည်ရရှိဖို့အဘူဆေယစ်ဒီတိုက်ခိုက်ရေးအဖွဲ့ကစူးစမ်းခဲ့ရကနေတိုက်ပွဲတွေဖြစ်ပွားခဲ့တာလို့ဖိလစ်ပိုင်စစ်တပ်ကပြောပါတယ်တိုက်ခိုက်မှုတွင်မှာဆိုရစစ်သားတယောက်သေဆုံးခဲ့ရပေမဲ့ဒီစစ်သွေးကြွတွေကိုတော့အအောင်မြင်မြင်တိုက်ထုတ်နိုင်ခဲ့တယ်လို့ဆိုရရာရှိတွေကပြောပါတယ်အဘူဆာယစ်အဖွဲ့ဟာအယ်ခိုင်ဒါအဖွဲ့တွေနဲ့ဆွတ်နေနေတယ်လို့ယူဆရပြီးတော့ဖိလစ်ပိုင်နိုင်ငံအတွင်းတိုက်ခိုက်မှုတွေနဲ့ပြန်ပြီးဆွဲမှုတွေကိုတခုပြီးတခုလှုပ်ဆောင်နေတယ်ဆိုပြီးဆွဆွဲခံထားရတာပါသူတို့ဟာဖိလစ်ပိုင်အစိုးရနဲ့ Moro Islamic Liberation Front အဖွဲ့အကြားငင်းငိသဘောတူညီချက်ကိုစတင်ပြီးတော့ဒီဖိလစ်ပိုင်တောင်ပိုင်းဒေသကအစ္စလာမ်ဝါဒီအဖွဲ့ငယ်တစ်ခုပဲဖြစ်ပါတယ်ရှင
် VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1053ညလိုင်းဒိုမီတာ19 kHz 15555လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တက္ကသိုလ်တင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာသတင်းလိုက်ဖို့ကြိုးစားတဲ့သတင်းတော်တွေကိုပြီးခဲ့တဲ့လနေ့ငယ်အတွင်းဖမ်းဆီးအကျဉ်းချခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုကစိုးရိမ်မှုနဲ့စောင့်ကြည့်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြည်သူ့တန်တမာရေးရာလက်ထောင်နိုင်ငံသားရေးဝန်ကြီး Richard Stangel ကပြောလိုက်ပါတယ်ဧပြီလ28နဲ့29ရက်တွေမှာမြန်မာနိုင်ငံခီးစဉ်အဆုံးသတ်ပြီးဧပြီလ30ရက်နေ့ရက်စွဲနဲ့အမေရိကရန်ကုန်မြို့အမေရိကန်တန်ရုံးရဲ့ထုတ်ပြန်ချက်မှာအဲ့ဒီလိုဖော်ပြထားတာဖြစ်ပါတယ်။အဲ့ဒီဖမ်းဆီးမှုတွေဟာသတင်းလွတ်လပ်ခွင့်ပေါ်အစိုးရရဲ့တာနိတ်ထံခိုင်မာမှုအတိုင်းအတာကိုမေးခွန်းထုတ်เสียဖြစ်လာတယ်လို့လည်း Mr. Stangel ကပြောပါတယ်။ခီးစဉ်တွင် Mr. Stangel ဟာနိုင်ငံသားရေးဝန်ကြီးဦးဝနာမောင်လွင်ပြန်ကြားရေးဝန်ကြီးဦးအောင်ကြီးရင်ကျိမှုဝန်ကြီးဦးဝေမြင့်ကျူတို့နဲ့တွေ့ဆုံပြီးနိုင်ငံဆက်ဆံရေးသတင်းလွတ်လပ်ခွင့်နဲ့ရင်ကျိမှုအပြန်အလှန်ဖလှယ်ရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့တန်ရုံးထုတ်ပြန်ချက်ကဖော်ပြထားပါတယ်။ဒါအပြင်သတင်းမီဒီယာသမားတွေအရက်ဖက်လူမှုအဖွဲ့အစည်းတွေကျောင်းသားတွေဆွန်ဦးတီထွင်လုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ကောင်းမွန်တိကျတဲ့သတင်းအချက်အလက်တွေရယူနိုင်ရေးအာမခံချက်ရှိဖို့သတင်းသမားတွေအနေနဲ့အများပြည်သူပါဝင်ပြောဆိုဆွေးနွေးမှုကိုမြင့်တင်ရေးလှုံ့ဆော်နိုင်မဲ့ပါဝင်ခြင်းမျိုးဖန်တီးဖို့ရာအတူတကလက်တွဲလှုံ့ဆော်ကြဖို့ဆွေးနွေးပွဲအတွင်းအစိုးရနဲ့ဒေတာတွင်သတင်းမီဒီယာတွေကိုအားပေးတိုက်တွန်းခဲ့တယ်လို့မစ္စတာစတန်ဂယ်ကပြောပါတယ်
American စစ်မြေတန်တမန် Andrew O'Brien ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာဒီမြန်မာနိုင်ငံမှာရောက်ရှိနေပြီးတော့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးကိစ္စရပ်တွေကိုဆွေးနွေးဖို့ရှိပါတယ်။ American အထူးကိုယ်စားလှယ်နဲ့အဖွဲ့ဟာအင်္ဂါနေ့ကနေတောက်ကြနေ့အထိရန်ကုန်နေပြီးတော့မန္တလေးမြို့တွေကိုသွားရောက်ပြီးအစိုးရတာဝန်ရှိသူတွေနောက်ပုဂ္ဂလိကကဏ္ဍကလုပ်ငန်းရှင်တွေလူမှုအတိုင်းဝိုင်းကကိုယ်စားလှယ်တွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ American နိုင်ငံခြားရေးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။ American ကိုယ်စားလှယ်အဖွဲ့မှာရင်းနှီးမြှုပ်နှံသူတွေ၊ပရိဒါစေတနာရှင်တွေနောက်စီးပွားရေးအတိုင်းဝိုင်းမှာဦးဆောင်နေသူတွေနဲ့လူမှုရေးနယ်ပယ်ကစုဦးတီထွင်သူတွေပါဝင်မှာဖြစ်ပြီးတော့ဒီဖွံ့ဖြိုးရေးလုပ်ငန်းတွေနိုင်ငံတကာဈေးကွက်နဲ့ချိတ်ဆက်နိုင်တဲ့အစီအစဉ်တွေနဲ့လူမှုအတိုင်းအဝိုင်းပေါ်မှာရိုက်ခတ်လာနိုင်တဲ့အခြေအနေတွေကိုလေ့လာမှာဖြစ်တယ်လို့လည်းကြေညာချက်ကဖော်ပြပါဗျ။မကြသေးခင်နှစ်တွေအတွင်းနိုင်ငံရေးနဲ့စီးပွားရေးအပြောင်းအလဲတွေလုပ်လာတဲ့မြန်မာနိုင်ငံနဲ့ဒီဆက်ဆက်ရေးတွေတိုးမြင့်လာနေတဲ့အမေရိကန်ပြည်ထောင်စုကလူမှုဆက်ဆက်ရေးကိုယ်စားလှယ် Richard Stangel နဲ့နောက်လက်ထောက်နိုင်ငံခြားရေးဝန်ကြီး Daniel Russell တို့ဟာလည်းမကြသေးခင်ကပဲမြန်မာနိုင်ငံကိုရောက်ရှိလာခဲ့ကြသေးတာပါ။ဒီသမရဘရက်ဥပမာဟာဆိုရင်လေနိုဝင်ဘာလထဲမှာကျင်းပမယ့်ဒေသတွေထိပ်သီးဆွေးနွေးပွဲအတွက်မြန်မာနိုင်ငံကိုသွားရောက်ဖို့စီစဉ်ထားပါတယ်ရှင်
။ပျောက်ဆုံးနေတဲ့မလေးရှားလေယာဉ်ကအပိုင်းဆားတယ်လို့ယူဆရတဲ့ပစ္စည်းတချို့ကိုဘင်္ဂလားပင်လယ်အော်ထဲမှာတွေ့ရတယ်လို့ပုဂ္ဂလိကကုမ္ပဏီတစ်ခုကပြောလိုက်ပါတယ်။လေယာဉ်ပျောက်ကိုလက်ရှိအာယုံဆိုင်ရှာဖွေနေကြတဲ့ဩစတြေးလျအနောက်တောင်ပိုင်းကမ်းခြေဒေသနဲ့အခု Geo Resonance ဆိုတဲ့ကုမ္ပဏီကတွေ့ရှိကြောင်းပြောနေတဲ့နေရာဟာကီလိုမီတာပေါင်းထောင်နဲ့ချီကွာဝေးနေတာဖြစ်ပါတယ်။ဩစတြေးလျအခြေဆိုင်အဲ့ဒီကုမ္ပဏီပုဂ္ဂလိကကုမ္ပဏီပြောဆိုတဲ့အတိုင်းမှန်ကန်မှုရှိမရှိဆိုတာသူတို့အနေနဲ့စုံစမ်းစစ်ဆေးနေတယ်လို့မလေးရှားကာကွယ်ရေးဝန်ကြီးဟစ်ရှာမူဒင်ဟူစိန်ကပြောပါတယ်။ဒါပေမဲ့နိုင်ငံတကာလေယာဉ်ပျောက်ရှာဖွေရေးအဖွဲ့ကိုဥဆောင်လုပ်ကိုင်နေတဲ့ Australia Agency ကတော့အဲ့ဒီပြောဆိုချက်ကိုပယ်ချလိုက်ပြီးသူတို့အနေနဲ့ရှာတဲ့နေရာတွေမှာကျေနပ်လောက်အောင်ရှာဖွေပြီးစီးသွားပြီလို့ဆိုပါတယ်။ဆက်သွယ်ရေးဂျူရူဂါဆင်ရရှိတဲ့ဘယ်နေရာမှာရှိတယ်ဆိုတဲ့အချက်ပေးမှုစနစ်နောက်ဆုံးထွက်လာတဲ့နေရာအပေါ်မူတည်ပြီးတော့သူတို့အနေနဲ့ရှာဖွေခဲ့တယ်လို့သက်ဆိုင်ရာအရာရှိတွေကပြောခဲ့ကြပါတယ်
ကျန်ကိုရီးယားကရုသမောနေမြို့မှုမှာပျောက်ဆုံးနေသူတွေကိုရှာဖွေနေတဲ့ပြပကယ်ဆယ်ရေးအထူးကျွမ်းကျင်သူ၄ဦးအပါအဝင်ဒီကျွမ်းကျင်သူ၁၄ယောက်နဲ့ဝင်ကြီးချုပ်ချောင်ဟောင်ဝမ်ဒီကနေ့တွေ့ဆုံပြီးတော့ဒီကယ်ဆယ်ရေးလုပ်ငန်းအတွက်ပိုပြီးကောင်းမွန်တဲ့နှီးလန့်တွေရှာဖို့ဆွေးနွေးခဲ့ကြပါတယ်။ရှာဖွေကယ်ဆယ်ရေးလုပ်ငန်းနှီးကွင်းနေတဲ့အပေါ်ပျောက်ဆုံးခဲ့တဲ့ရဲမိသားစုတွေကဝေဖန်ပြောဆိုထားတာပါ။ဒီဖြစ်ရအတွက်တာဝန်ရှိတဲ့ဆိုပြီးဝင်ကြီးချုပ်ချောင်းကသူရတို့ကနှုတ်ထွက်မဲ့အကြောင်းဧပြီလ29ရက်နေ့ကကြေညာထားပါတယ်။သူရနှုတ်ထွက်လွာကိုသမရပတ်ကွန်ဟေးကအတည်ပြုထားပေမဲ့ရှာဖွေကယ်ဆယ်ရေးလုပ်ငန်းပြီးဆုံးတဲ့အထိရတို့မှဆက်ရှိနေမယ်လို့သမရရဲ့ပြောရေးဆိုခွင့်ရှိသူကနောက်ပိုင်းမှာပြောဆိုခဲ့ပါတယ်။စီဝါကရုတင်မော့ဟာဧပြီလ16ရက်နေ့ကဂျေကျူးကျွန်းစီကိုပုံမှန်ခီးစစ်အတွင်သွားနေချိန်မှာနှိမ့်မြုပ်ခဲ့တာပါဆိုးမြို့တော်အပြင်ဘက်ဂျန်ဝွန်းအထက်တန်းကျောင်းကကျောင်းသူကျောင်းသားနဲ့ဆရာဆရာမအများစုအပါအဝင်လူပေါင်း300ကျော်ဟာတိုက်ဆုံခဲ့ရပြီးတော့ဒါမှမဟုတ်ပျောက်ဆုံးနေဆဲရှိပြီးတယ်လို့ယူဆထားရပါတယ်ရှင
်ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မခင်ဖြူထွေးတို့ကြီးညာပေးခဲ့တာပါအခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးမယ်အထဲအရင်ဆုံးတော့အမေရိကန်ပြည်ထောင်စုပြည်သူ့တန်တမန်နဲ့ပြည်သူ့ရေးရာ Under Secretary Richard Stange ရဲ့မြန်မာပြည်ခီးစဉ်ကိုအရင်ဆုံးပြောပြပေးပါမယ်ရှင်အမေရိကန်ပြည်ထောင်စုရဲ့ပြည်သူ့တန်တမန်နဲ့ပြည်သူ့ရေးရာ Under Secretary Richard Stange ရဲ့ဧပြီလ28ရက်နေ့ကစတင်တဲ့နှစ်ရက်ကြာမြန်မာပြည်ခီးစဉ်အတွင်းမြန်မာအစိုးရနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်ပြန်ကြားရေးဝန်ကြီးဦးအောင်ကြည်ရင်းချင်းမှုဝန်ကြီးဌာနဝန်ကြီးဦးအေးမြင့်ချူတို့နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပြီးနှစ်နိုင်ငံအကျိုးတူဆက်ဆံရေးမီဒီယာလွတ်လပ်ခွင့်နဲ့ရင်းချင်းမှုအပြန်အလှန်ဖလှယ်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်မြန်မာအစိုးရနဲ့မီဒီယာလွတ်လပ်ခွင့်အနေနဲ့ပတ်သက်ပြီးသူဆွေးနွေးခဲ့တဲ့အကြောင်းတွေကိုလည်းသတင်းထောက်တွေကိုအခုလိုပြောဆိုခဲ့ပါတယ
်။ I believe that there is a continuing desire to liberalize the press to reform laws about the press.
ဆွေးနွေးဟာစာနယ်ဇင်းလွတ်လပ်ခွင့်စာနယ်ဇင်းဥပဒေပြုပြင်ပြောင်းလဲရေးကိုဆက်လက်အကောင့်ထည့်ဖို့လှုံ့ဆော်မယ်လို့ကျွန်တော်ယုံကြည်ပါတယ်။တစ်ချိန်တည်းမှာပဲကျွန်တော်တို့ဘက်ကပြောဆိုတာကတော့ပိုပြီးမြန်မြန်ဆန်ဆန်ပြည့်ပြည့်စုံစုံလှုံ့ဆော်မှုနဲ့ကျွန်တော်အနေနဲ့လည်းအမေရိကန်အစိုးရရဲ့တန်တမန်တယောက်အနေနဲ့မြန်မာအစိုးရနဲ့ဆက်လက်ဆွေးနွေးမှုတွေလှုံ့ဆော်သွားမှာပါ။
ဒါအပြင်ရန်ကုန်မြို့မှာလည်းသတင်းထောက်တွေနဲ့တွေ့ဆုံပြီးတာဝန်သည့်တာဝန်ယူမှုရှိတဲ့သတင်းမီဒီယာပတ်ဝန်းကျင်မျိုးတရားပေါက်ဖြစ်စေရတဲ့အတွက်လှုံ့ဆော်နိုင်မဲ့အချက်တွေကိုလည်းဆွေးနွေးခဲ့ပါတယ်။မေလ3ရက်နေ့ဟာဆိုရင်ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဖြစ်တာနဲ့အညီဒီအချိန်ဟာစာနယ်ဇင်းလွတ်လပ်ခွင့်ရဲ့အရေးကြီးပုံကိုထင်ဟပြသရမယ့်အချိန်ကောင်းပါပဲလို့သူကပြောခဲ့ပြီးတော့မြန်မာနိုင်ငံရဲ့လွတ်လပ်ခွင့်ကိုမြင့်တင်ဖို့ဘဝတက်တန်တစ်လျှောက်လုံးမြုပ်နှံလုပ်ကိုင်ခဲ့သူသတင်းစာဆရာဆိုင်ရဆရာနဲ့နိုင်ငံရေးအကျဉ်းသားကြီးဦးဝင်းတင်မကြသေးခင်ကကွယ်လွန်ခဲ့တဲ့အကြောင်းကိုလည်းထည့်သွင်းပြောကြားခဲ့ပါတယ်။ပြောမပြထက်လောက်အောင်ကြီးမားတဲ့ဒုက္ခတွေကြားကဦးဝင်းတင်ရဲ့နိုင်ငံအပေါ်သတင်းစာပေါ်ထားတဲ့ရည်တည်ချက်စာနယ်ဇင်းစံနှုန်းစံထားတွေအပေါ်မှာသူ့ရဲ့ခိုင်မာတဲ့တန်ဓိဋ္ဌာန်နဲ့လှုပ်ဆောင်ခဲ့တာဟာဆိုရင်ကမ္ဘာတစ်လောကလူသားတွေကိုလမ်းညွှန်ပြသခဲ့တာပါပဲလို့အမေရိကန်ပြည်ထောင်စုရဲ့ပြည်သူ့တန်တမန်ပြည်သူ့ရေးရာ Under Secretary Richard Stange ကပြောဆိုခဲ့ပါတယ်လို့ရန်ကုန်အမေရိကန်တန်ရုံးရဲ့ Facebook စာမျက်နှာမှာဖော်ပြခဲ့ပါတယ်။ဒါပေမဲ့လည်းလွတ်လပ်ပြီးတာဝန်သည့်တာဝန်ယူမှုရှိတဲ့စာနယ်ဇင်းအဝင်းအဝိုင်းကိုတိစောက်တဲ့နေရာမှာအခက်အခဲတွေရှိပြီးအချိန်ပေးရမှာဖြစ်တယ်လို့သူကပြောခဲ့တာပါ။ဒီမိုကရေစီစနစ်မှာအစိုးရကပြည်သူလူထုကိုတာဝန်ယူရမှာဖြစ်ပါတယ်။ဒီလိုဖြစ်ဖို့ကလည်းမီဒီယာတွေအနေနဲ့အကြောက်တရားတွေအပြစ်ပေးခံရမှာတွေကိုမကြောက်ဘဲသတင်းတွေဖော်ထုတ်ရေးသားနိုင်ရပါမယ်လို့သူကပြောခဲ့တဲ့အကြောင်းကိုလည်းရန်ကုန်အမေရိကန်သံရုံးကဖော်ပြပါတယ်။ဒါ့အပြင်အမေရိကန်ပြည်သူ့တန်တမာနဲ့ပြည်သူ့ရေးရာ Under Secretary Richard Stange ဟာအရက်ဖက်အဖွဲ့အစည်းတွေကကိုယ်စားလှယ်တွေ၊ကျောင်းသူကျောင်းသားတွေနဲ့စွန့်ထွင်လုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးလက်ရှိသွားနေတဲ့မြန်မာပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုအထောက်အကူဖြစ်မဲ့ပညာရေးနဲ့အပြန်အလှန်ဖလှယ်ရေးအစီအစဉ်တွေအမေရိကန်ပြည်ထောင်စုကလှုံ့ဆော်ပေးနိုင်မဲ့အခြေအနေတွေကိုလည်းဆွေးနွေးခဲ့ပါတယ်ရှင်ဒီရဲ့ဗုဒ္ဓဟူးနေ့ညနေခင်းမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးတော့ပြောပြပေးကြပါရစေ။အခုကတော့မြန်မာအစားနယ်စင်လွတ်လပ်ခွင့်အခြေအနေရရက်ကိုတင်ပြပေးမှာပါ။ဒေသဆိုင်ရာအစိုးရဘက်ကနေသတင်းထောက်တွေကိုမီဒီယာဥပဒေအရမဟုတ်ဘဲရာဇဝတ်ပုံမှားရင်းနဲ့စွဲချက်တင်ထောင်ချခဲ့တာကိုလွှတ်တော်ဘက်ကလက်မခံနိုင်တဲ့အကြောင်းသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ဥပဒေအရအကာအကွယ်ပေးနိုင်ရေးအလေးပေးဆောင်ရွက်သွားမယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးကပြောလိုက်ပါတယ်။သတင်းမီဒီယာလုပ်ငန်းတွေကိုအပြည့်အဝအကာအကွယ်ပေးနိုင်ရေးပြည်တွင်းမီဒီယာအဖွဲ့အစည်းတွေပူးပေါင်းပြီးအရေးပေါ်အစီအဝေးကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းကရန်ကုန်မြို့မှာကျင်းပခဲ့တာလည်းဖြစ်ပါတယ်။ကဲမိုင်းရင်ကျနိုင်ရေးအသေးစိတ်ကိုပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါမတ်သိန်ကြီး။မကွေးတိုင်းမကွေးမြို့နယ်တိုင်းပညာရေးမှုနဲ့အင်တာဗျူးလုပ်ဖို့ဂျိုးပန်းခဲ့တဲ့ DVB သတင်းတောက် သူရတက်တင်ခေါ်ကုဇော်ဖေကိုပိုင်နဲ့ကျူးလွန်မှုဝိတရားနှောက်ယှက်မှုတို့နဲ့မကွေးခရိုင်တရားရုံးကထောင်ဒဏ်တစ်နှစ်ချမှတ်လိုက်တဲ့ကိစ္စတခါလက်ရှိရုံးတင်စစ်ဆေးနေတဲ့ Unity Journal ကအက်ဒီတာနဲ့သတင်းတောက်တွေရဲ့ကိစ္စရင်းနဲ့ပတ်သက်လို့မြန်မာနိုင်ငံမှာသတင်းမီဒီယာလုပ်ငန်းတွေကိုဘယ်လိုအကာအကွယ်ပေးမလဲဆိုတာလွှတ်တော်ဘက်ကရောပြည်ရင်းသတင်းမီဒီယာအဖွဲ့အစည်းတွေဘက်ကပါပူးပေါင်းပြီးတော့ဆွေးနွေးအဖြစ်ရှာနေကြပါတယ်။လက်ရှိလွှတ်တော်ကပြဋ္ဌာန်းထားတဲ့သတင်းမီဒီယာဥပဒေကိုစတင်ရေးဆွဲတုန်းကဆိုရင်မီဒီယာလုပ်ငန်းတွေကိုလွတ်လပ်စွာလုတ်ကင်ခွင့်ရဖို့အဓိကထားရေးဆွဲခဲ့တာဖြစ်တယ်လို့ပြည်သူ့လွှတ်တော်အားကစားယဉ်ကျေးမှုနဲ့ပြည်သူ့ဆက်ဆံရေးကော်မတီရုံးအဖွဲ့မှူးအလုံးပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးခိုင်မောင်ကြီးက VOA ကိုပြောပါတယ
်။မီဒီယာလုံခေါင်းရင်းနဲ့ဖြစ်တဲ့ကိစ္စတွေမှန်တယ်မဟုတ်မီဒီယာပုံမှန်တွေပဲအရေးယူဖို့လိုအပ်လိမ့်မယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ပါတယ်။အဲ့ဒီအခုကအရေးယူနေတာအရေးယူတဲ့ကိစ္စတွေကဒီအမေလည်းတော့အဲဒီကမ္ဘာတင်တဲ့ရေးရတဲ့ဒါမျိုးရတဲ့မိုင်းကိုတကယ်ဖြစ်နေလို့ရေးရတယ်လို့ပြောတော့မြန်မာပြည်ကတောင်းနေတယ်
ဒါကြောင့်လဲမီဒီယာဥပဒေမှာလိုအပ်ချက်တွေကိုပြင်ဆင်ဖြည့်ဆွတ်သွားဖို့လွှတ်တော်ကနေကြိုးပမ်းသွားမှာဖြစ်တယ်လို့ဦးခိုင်မောင်ကြီးကဆိုပါတယ
်အဲ့ဒါကျွန်တော်တို့လွှတ်တော်ကဒုထောက်မှန်နေတာရေးကြည့်ပါလေလို့ပြီးတော့ဟုတ်ချင်ရင်အနာဂတ်နေ့အမှားကြီးသူတို့ကဥပမာလေးပြောရရင်ဒုထောက်မှန်နေတဲ့မီဒီယာတွေကိုအလေးအလက်ထားပြီးပြောနေတဲ့အချိန်မှာမီဒီယာမားကြီးကိုဖိနှိပ်ဖြစ်လာတာမဖြစ်လို့ဒီကျွဲကျွန်တော်မီဒီယာဥပဒေမှာမီဒီယာသမားတွေကိုအကာအကွယ်ပေးတဲ့အချက်တွေကိုထပ်မံဖြစ်ပြီးလိုအကောင့်လိုအမေထပ်မံဖြစ်ရင်တို့ဒီအချက်ရင်မီဒီယာသမားတွေကလူလက်ဆာတင်ရယူခွင့်နဲ့မီဒီယာသမားတွေရဲ့ဒီဆော်ရဲမှုနဲ့ပတ်သက်ပြီးတော့မှအရေးယူမှုကိုဒါမရှိအောင်ကာကွယ်ပေးတဲ့ဥပဒေအပိုက်တွေအဖြစ်ဖို့လိုအပ်လိမ့်မယ်လို့ကျွန်တော်ပြောတယ်
ဒါပြင်နိုင်ငံတော်လျှို့ဝှက်ချက်ဥပဒေဆိုတာရှိပေမဲ့လက်ရှိပြဋ္ဌာန်းထားတဲ့မီဒီယာဥပဒေအရသတင်းယူတဲ့နေရာမှာလွှတ်တော်တရားရုံးတွေအပါအဝင်သက်ဆိုင်ရာအစိုးရဌာနအဖွဲ့အစည်းအသီးသီးမှလွတ်လပ်စွာသတင်းရယူနိုင်တယ်ဆိုတဲ့အချက်ကိုအသေးချာပြဋ္ဌာန်းထားတယ်လို့ဦးခိုင်မောင်ကြီးကရှင်းပြသွားပါတယ်။ဒါကြောင့်သတင်းတောက်တွေကိုရာဇဝတ်ပုံမှန်တွေနဲ့လှက်ပတ်အေးအေးယူအပြစ်ပေးတာမျိုးကိုလက်မခံနိုင်ဘူးလို့သူကဆိုတာပါ။ဒီဧပြီလ26ရက်နေ့ကရန်ကုန်မြို့ဟုံးယုံကန်မှာဒီသတင်းမီဒီယာအဖွဲ့အစည်းတွေပူးပေါင်းပြီးတော့အရေးပေါ်အစည်းအဝေးကျင်းပခဲ့တာနဲ့ပတ်သက်လို့ DVB သတင်းဌာနပြောခွင့်ရကိုတန်းဝင်းထွတ်ကလည်းအခုလိုရှင်းပြပါဗျ
။သတင်းရေးတဲ့အခါသတင်းဖြစ်စဉ်တစ်ခုကိုစဉ်းစားတဲ့အခါကျရင်ဘက်ဆုံတောင်းဆိုဟိုဘက်ဆိုင်ဒီဘက်ဆိုင်ပြည်သူအောင်စဉ်းစားရလို့ပဲပေါ့နော်။ကိုစိုးစီရဲ့အမှုကိုကြည့်တဲ့အခါပါကျွန်တော်ကတွေ့လဲဆိုတော့ဥရီရအားနေတယ်နော်ဥရီကအားနေတယ်ပြီးတော့တရားစီရင်စနစ်ကမလွတ်လပ်ဘူးပြီးတော့ဝန်ထမ်းတွေဟာဝန်ထမ်းတွေဟာအရင်ဟိုအရင်တုန်းကဥရီအဟောင်းအနှွမ်းကြီးတွေကိုသူတို့လိုလိုအသုံးချနေတယ်တစ်ချိန်နဲ့ဆိုကျွန်တော်တို့သတင်းတောက်တွေကရောဥပမာနေနေကသတင်းတောက်တွေမှာရောကိုယ့်ရဲ့ရပိုင်ခွင့်နဲ့ကိုမကြော်ရမယ့် line ဆိုတော့ရောသူတို့ဟိုဘယ်လောက်တိထားကြပြီလဲအဲ့လိုဘက်ပေါင်းဆောင်မေးခွန်းထုတ်เสียစဉ်းစားเสียဟိုအဖြေရှာเสียတွေလိုမယ်လို့ဟိုစဉ်းစားကြတာပေါ့နော
် DVV သတင်းဌာနပြောခွင့်ရကိုတန်းဝင်းထွတ်ပါရှင်ဒီအစည်းအဝေးကနေရှေ့ဆက်ဆောင်ရွက်မဲ့ကိစ္စရပ်တွေအတွက် JR26 လို့ခေါ်တဲ့လုပ်ငန်းကောင်စီတစ်ခုကိုဖွဲ့စည်းပြီးတော့မေလာဇန်းမှာဒုတိယအကြိမ်မြောက်အစည်းအဝေးကိုဆက်လက်ကျင်းပသွားဖို့ရှိပါတယ်ရှင်
ကျေးဇူးတင်ပါတယ်မှတ်ရင်ချင်နိုင်ရှင်တက်ဆက်ထဲမှာပဲတင်ပြပေးချင်တာကတော့ဒီမြန်မာသတင်းသမားတအူးကိုတရေကောင်သတင်းတော်အဖြစ်ချီးမြှင့်ခံရတဲ့အကြောင်းပါကမ္ဘာသတင်းလှလခွင့်အနေနဲ့တိုက်ဆိုင်ပြီးနိုင်ငံတကာကတရေကောင်သတင်းသမားတွေအဖြစ်ပြင်သစ်နိုင်ငံအခြေဆိုင်နယ်စည်းမခြားသတင်းတော်များအဖွဲ့ ISF ကမှတ်တမ်းတင်လိုက်တဲ့အထက်မှာမြန်မာနိုင်ငံကဖမ်းဆီးခံသတင်းတော်တအူးလည်းပါဝင်ပါတယ်ပြုပြင်ပြောင်းလဲမှုတွေလုပ်နေတဲ့မြန်မာနိုင်ငံမှာအရင်ကထက်သတင်းလွတ်လပ်ခွင့်ပိုရလာတယ်ဆိုပေမဲ့သတင်းထောက်တွေအဖမ်းဆီးထောင်ချခံရတာကိုကြည့်ရင်မြန်မာအစိုးရဟာရှစ်ခြေတလန်းတိုးပြီးနောက်ခြေနှစ်လန်းပြန်ဆုပ်နေတယ်လို့မျိုးဖြစ်နေတယ်လို့လဲ RSF ကဝေဖန်လိုက်ပါတယ်ဒီအကြောင်းကိုကိုညံဝင်းအောင်ကစူးစီးတင်ပြပေးထားပါတယ်ရှင
်လာမယ့်မေလ3ရက်စနေနေ့မှာကြောင်းမဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့ World Press Freedom Day အထိမ်းအမှတ်အဖြစ်RSF ကသူရဲကောင်းသတင်းသမားတရာကိုရွေးချယ်ထုတ်ပြန်လိုက်တဲ့အထက်မှာမကြသေးမီကထောင်ဒဏ်တစ်နှစ်အချခံလိုက်ရတဲ့ DVV သတင်းတောက်ကူဇော်ဖေလဲပါဝင်ပါတယ်။ Japan Foundation တခုကပေးအပ်တဲ့ပညာသင်ဆုရွေးချယ်ပုံနဲ့ပတ်သက်ပြီးသတင်းယူဖို့စူးစမ်းရင်းဖမ်းဆီးခံခဲ့ရတဲ့ကူဇော်ဖေကိုမှတ်တမ်းတင်တဲ့အကြောင်းကိုတော့ RSF ရဲ့အာရှနဲ့ပြည်စပေးရေးရာတာဝန်ခံဘင်ဂျမင်အစ်မေးကအခုလိုပြောပြပါတယ
် The DVB's reporter Zofe was mainly because he was just sentenced for 1 year of prison
ဒရင်လူလက်ခွင့်နေပို့ရလာပြီဆိုတဲ့မြန်မာနိုင်ငံမှာ DVB တရင်တော့ကိုဇော်ဖေကိုမကြသေးခင်ကထောင်နန်းတစ်နှစ်ချမှတ်လိုက်ပါတယ်သူဟာပြည်သူတွေတည်တည်နဲ့အကြောင်းကိုတရင်ရယူခဲ့တာဖြစ်ပါတယ်တက်ဆိုင်ရာဒေသလိုက်နိုင်ငံအလိုက်ရွေးချယ်ရမှာလက်တွေ့ပြစ်ဒဏ်ကျနေသူတွေကိုကျွန်တော်တို့ရွေးချယ်ရတာဖြစ်ပါတယ
် DVB သတင်းတော်ကိုစော်ဖေကိုအစိုးရပိုင်နဲ့ကျူးလွန်မှုဝတရားနှောက်ယှက်မှုပုံမှတ်တွေဖြစ်တဲ့448 353တို့နဲ့တရားစွဲပြီးဧပြီလ9ရက်နေ့ကထောင်ဒဏ်တစ်နှစ်ချမှတ်လိုက်တာပဲဖြစ်ပါတယ်မြန်မာနိုင်ငံမှာအစိုးရတည်တက်လာပြီးနောက်ပိုင်းလွတ်လပ်ခွင့်တချို့ရှိလာပေမဲ့မြန်မာအစိုးရဟာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့ရှေတိုးနောက်ဆုံးနည်းဗျူဟာကိုသုံးနေတယ်လို့ဘင်ဂျမင်အစ်မေးကဝေဖန်လိုက်ပါတယ်
Burmese Spring. In the course of this process of reforms, there always have been signs of two steps forward but one step backward.
မြမဆိုးရကလုံနေတဲ့ပြည်ပြင်ပြောင်းလဲရေးကိုကြည့်ရင်ရှေ့ခြေတလန်းတိုးပြီးတော့နောက်ကိုခြေနှလန်းပြန်ဆုပ်တဲ့နည်းကိုတုံးနေတာတွေ့ရပါတယ်။ဥပမာစာပေစီစီအဖွဲ့ကိုဖျက်သိမ်းခဲ့ပေမဲ့ဂျာနယ်ထုတ်ဝေရေးမှာလမ်းညွန်ချက်တွေထုတ်ပြီးတော့ကန့်သတ်တာမျိုးစာနယ်ဇင်းကောင်စီကိုဖွဲ့ခွင့်ပေးတာကိုကြိုဆိုရမှာဖြစ်ပေမဲ့အဲ့ဒီကောင်စီထဲမှာအစိုးရကထိန်းချုပ်နိုင်ဖို့သူတို့လူတွေခန့်စီတာမျိုးတွေလုပ်နေတာတွေကတော့လွတ်လပ်စွာလုတ်ကန်ခွင့်ကိုအဟန့်အတားဖြစ်စေတာထင်ရှားနေပါတယ်
။ဒါအပြင်ပြည်သူတွေတည်တည်နဲ့ပေါ့မြို့နယ်ကဓာရုလက်နဲ့ဆက်ယုံကိစ္စကိုဖော်ထုတ်ရေးသားခဲ့တဲ့ Unity Channel ကသတင်းနောက်၄ဦးကိုအစိုးရကဖမ်းဆီးတရားစွဲရတဲ့ကိစ္စကိုလည်း RSF ကပြစ်တင်ရှုတ်ချကြောင်းဘင်ဂျမင်အစ်မေးကပြောပါတယ်။မြန်မာနိုင်ငံကသတင်းတောက်ကိုဇော်ဖေအပါအဝင်သူရဲကောင်းသတင်းသမားတရားအမည်စင်းထဲမှာအသက်25နှစ်ကနေအသက်85နှစ်အရွယ်ထိပါဝင်ပြီးအသက်အငယ်ဆုံးဦးဒွန်ထက်ဟာကမ္ဘောဒီးယားနိုင်ငံကဖြစ်ပါတယ်အသက်အကြီးဆုံးမိုဟာမက်ဇီယာဦးဒင်ကတော့ပါကစ္စတန်နိုင်ငံသားဖြစ်ပါတယ်သူရဲကောင်းသတင်းသမားတရားကိုနိုင်ငံပေါင်း65နိုင်ငံကရွေးချယ်ခဲ့တာဖြစ်ပြီးအာရှပစိဖိတ်ဒေသက25ဦးအရှေ့အလယ်ပိုင်းနဲ့မြောက်အာဖရိကနိုင်ငံတွေကအယောက်20နဲ့ကျန်တဲ့သူတွေကတော့ဥရောပအီရန်ရုရှားအဇာဘိုင်ဂျန်မက္ကဆီကိုနိုင်ငံတွေကဖြစ်ကြပါတယ်ခင်ဗျာ
ကိုညံဝင်းအောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့တိုင်းရင်းသားလက်နက်ကန်တွေအရေးပဲကိုတခါကြည့်ကြရအောင်ပါအစိုးရနဲ့ပြစ်ခတ်ရက်ဆဲထားတဲ့ရှမ်းတပ်ဖွဲ့နှစ်ခုဟာပြည်သူတွေရဲ့တောင်းဆိုချက်အရတဖွဲ့တည်းဖြစ်ပူးပေါင်းနိုင်ရေးအတွက်ဆွေးနွေးနေရမှာညှိနှိုင်းမှုအချက်တချို့ရှိနေပြီးလောလောဆယ်မှာလုပ်ငန်းတွေပူးပေါင်းဆောင်ရွက်ရေးကိုသာအဓိကဆောင်ရွက်နိုင်ပွဲရှိကြောင်းရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီခေါ် RCSS SSC တောင်ပိုင်းရဲ့ပြောခွင့်ရသူကပြောပါတယ်ရှမ်းပြည်တိုးတက်ရေးပါတီ SSPP SSC မြောက်ပိုင်းနဲ့ RCSS SSC တောင်ပိုင်းတို့ဟာ2011ခုနှစ်ကတည်းကနှစ်ဖွဲ့ပူးပေါင်းမှုညှိနှိုင်းတာတွေရှိခဲ့ပေမဲ့အခုချိန်ထိတော့မပေါင်းစည်းနိုင်သေးပါဘူးဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ရှမ်းတပ်ဖွဲ့နှစ်ဖွဲ့ပေါင်းစည်းရေးအတွက်ကိုရှမ်းပြည်နယ်ကျေးစီမြို့နယ်ဝါဟိုင်းဌာနချုပ်မှာကျင်းပတဲ့ရှမ်းပြည်တပ်မတော် SSC ရဲ့ရွှေရတူအခမ်းအနားမှာပြည်ရင်းပြည်ပကရှမ်းတန်ဃာတော်တွေနဲ့လူထုကလက်မှတ်ရေးထိုးတောင်းဆိုခဲ့တာဖြစ်ပါတယ်လောလောဆယ်မှာတော့ SSA တောင်ပိုင်းနဲ့မြောက်ပိုင်းပေါင်းစည်းရေးအတွက်ညှိနှိုင်းနေဆဲဖြစ်ကြောင်းရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီက RCSS SSA တောင်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်လာကပြောပါတယ
်ပြည်သူလူထုရဲ့ဌာနဆိုင်ကြီးပေါင်းစည်းနိုင်ဖို့ရေးကိုကျွန်တော်တို့ကြိုးစားနေဆက်ကာလပဲဖြစ်ပါတယ်ဒီကျွန်တော်တို့မြန်မာနိုင်ငံလုံခြုံရေးတိုင်းဘယ်လိုပုံစံနဲ့ဌာနကတွန်းနေချမလဲဆိုတာလည်းကျွန်တော်တို့ကိုယ်စားလှယ်တော်တွေညာနဲ့တစ်ဆုံညီနိုင်တဲ့ကာလဖြစ်ပါတယ်
ညီတိုင်းဆောင်ရွက်ရမှာနိုင်ငံရေးမူဝါဒအပြင်တပ်ပိုင်းဆိုင်ရာဖွဲ့စည်းပုံနဲ့စီမံစည်းကမ်းတွေကိုပါထက်သွင်းဆွေးနွေးနေတယ်လို့လည်းပြောပါတယ်ဒီလိုညီတိုင်းရမှာအခက်အခဲတချို့ရှိနေကြောင်းဗိုလ်မှူးကြီးဆိုင်လာကအခုလိုပြောပါတယ်
မဟာမိတ်အချက်နဲ့ကျွန်တော်တို့ရပ်တည်လာတာသိမချာရေးပါဘူးဒီအခုကျတော့ဒီမဟာမိတ်ရရကနေတစ်ဆက်ကျွန်တော်တို့ကျူရာတွေကိုသွဲလုံနိုင်တဲ့အနေအထားမျိုးကျူရာတွေကိုခွဲလုံပြီးနိုင်တဲ့အနေအထားမျိုးဟိုတလန်တော့ရှိဖို့ကျွန်တော်တို့ကြိုးစားနေတဲ့အချိန်ကာလမှာတော့အခက်အခဲတွေတော့အများကြီးရှိပါတယ်ခင်ဗျာ
ဒီအခက်အခဲတွေကိုတဆင်ချင်းကြော်လွားနိုင်တဲ့အခြေအနေရှိကြောင်းလည်းသူကဆက်ပြောပါတယ
်ဘုံမပေါင်းစည်းရပုံတန်းကိုကျွန်တော်ဟောဆောင်နေတဲ့အနေအထားမျိုးကိုကျွန်တော်ကမိလာရှာနေတာပါနှစ်ဖက်ဖြစ်ပေမဲ့လည်းဒီလိုပူပေါင်းပြီးတော့ကျွန်တော်တို့လုပ်ငန်းတွေဆောင်ရွက်နေအောင်ကျွန်တော်တို့ဟိုနှစ်ဖက်သလုံးကတောင်းရှိတဲ့လူတွေကကြိုးစားနေတဲ့ကာလဖြစ်ပါတယ်။ဒီလိုဒီထုတ်ဒေါ်လာနဲ့ဌာနနဲ့အညီဆောင်ရွက်တော့နိုင်တဲ့အရေးကိုကျွန်တော်ဦးစားပေးပြီးဆောင်ရွက်နေတဲ့အချိန်ကျွန်တ ဖြစ်တော့အသက်ခဲတွေကတော့တစ်စင်းမြစ်တစ်စင်းကျွန်တော်တို့ကြော်လာနိုင်တဲ့အနေအထားရှိပါတယ
်တပ်ဖွဲ့နှစ်ဖွဲ့ပေါင်းစည်းရေးနဲ့ပတ်သက်ပြီးSSPP SSA မြောက်ပိုင်းကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးလက်ရှိပေါင်းစည်းမဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းဟာအရင်ကကွန်မြူနတီဝါဒကိုလက်ခံတဲ့ပါတီဖြစ်တယ်လို့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းကတော့အမျိုးသားရေးဝါဒကိုလက်ကင်ထားတဲ့အဖွဲ့အစည်းဖြစ်ပါတယ် RCSS SSA တောင်ပိုင်းဟာဗင်းပြင်ခွန်စာရဲ့မော်တိုင်းတမ်ဘရော့ခေါ် MTA မှာပါဝင်ခဲ့ပြီး MTA လက်နဲ့ချပြီးတဲ့နောက်မှာမှခွဲထွက်ခဲ့တဲ့အဖွဲ့ဖြစ်ပါတယ် MTA လက်နဲ့မချမီကာလတွေကအဲ့ဒီတပ်ဖွဲ့နှစ်ခုကြားမှာအပြန်အလှန်တိုက်ခိုက်တာတွေလည်းရှိခဲ့ဘူးပါတယ်ပြီးခဲ့တဲ့2011ခုနှစ်မေလ22ရက်နေ့က SSA တောင်ပိုင်းဌာနချုပ်လွိုက်တန်းလမ်းမှာကျင်းပတဲ့53ချိန်မြောက်ရှမ်းအမျိုးသားများတော်လှန်ရေးနေ့အခမ်းအနားမှာတော့ရှမ်းပြည်တက်မရော့တောင်ပိုင်းနဲ့မြောက်ပိုင်းကိုပူးပေါင်းလိုက်ပြီးဖြစ်ကြောင်း RCSS SSA တောင်ပိုင်းရဲ့ဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရွတ်စစ်ကကြေညာခဲ့ဘူးပါတဲ့အဲ့ဒီအချိန်ကတဖွဲ့တည်းအဖြစ်မပေါင်းစည်းနိုင်ခဲ့ပေမဲ့ပေါင်းစည်းရေးကိုနှစ်ဖက်တက်တွေအကြားဆက်လက်ညှိနှိုင်းတာတွေရှိခဲ့ပါတဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစရေးစာချုပ်မှာတော့တပြည်လုံးအပြစ်ခတ်ရစရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT မှအဖွဲ့ဝင်အဖြစ်ပါဝင်တဲ့ SSPP SSA မြောက်ပိုင်းဟာNCCT မူအတိုင်းဆောင်ရွက်မဲ့အခြေအနေရှိနေပြီး NCCT မှာမပါဝင်တဲ့ RCSS SSA တောင်ပိုင်းကတော့တီးခြားအနေနဲ့လက်မှတ်ရေးထိုးပွဲရှိနေပါတယ်။ဒီလအစောပိုင်းကရန်ကုန်မြို့မှာကျင်းပတဲ့ NCCT နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဆွေးနွေးပွဲမှာတော့ရှမ်းတက်ဖွဲ့နှစ်ဖွဲ့လုံးပါဝင်တက်ရောက်ခဲ့ကြပါတယ်
။ကိုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရှင်။ဗုဒ္ဓဟူးနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။ VOA ညနေပိုင်းရေဒီယိုအစီအစဉ်တွေကလည်းမကြခင်မှာပြီးဆုံးတော့မှာပါ။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်တွေပြီးပြီးချင်းမှာပဲ။ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ Asia Set 7ဂျူရုကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်။ခွာတော့ကြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုကိုစောဝင်းနိုင်ကကြီးညာပေးပါပ
ါယူကရိန်းနိုင်ငံရဲ့ဇက်မှာအင်အားတိုးမြင့်ချထားတဲ့ရုရှားတပ်ဖွဲ့တွေကျူးကျော်သိမ်းပိုက်မဲ့အရေးကကာကွယ်ဖို့သူတို့တပ်ဖွဲ့တွေအသင့်အနေထားမှာရှိနေတဲ့အကြောင်းယူကရိန်းယာယီသမ္မတကပြောလိုက်ပါတယ်ရုရှားအနေနဲ့ယူကရိန်းပြည်မှာရင်းနဲ့စစ်ဖြစ်ဖို့တကယ့်ချင်းချောက်တဲ့အနေထားမှာရှိနေတယ်လို့ယူကရိန်းယာယီသမ္မတအိုလက်ဇန်ဒရာတာချီနော့ဖ်ကခီယက်ပြည်မှာဒီကနေ့ပြုလုပ်တဲ့ဝန်ကြီးအဖွဲ့အစည်းအဝေးတွင်ပြောကြားလိုက်တာဖြစ်ပါတယ်ယူကရိန်းရုရှားနေဇာနာကယူကရိန်းအစိုးရအဆောက်အဦတွေကိုရုရှားလိုလားသူတွေခွဲထွက်ရေးဝါဒီရာပေါင်းများစွာကဒီကနေ့အတင်းဝင်သိမ့်ပိုက်အပြီးမှာယာယီသမ္မတကအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာသတင်းလိုက်ဖို့ကြိုးစားတဲ့သတင်းတောက်တွေကိုပြီးခဲ့တဲ့လအနေငယ်အတွင်းဖမ်းဆီးအကျဉ်းချခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုကစိုးရိမ်မှုနဲ့စောင့်ကြည့်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြည်သူ့ဆက်ဆံပြည်သူ့တန်တမာရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးရစ်ချတ်စတန်ကကပြောပါတယ်ဧပြီလ28ရက်နေ့29ရက်ကြာမြန်မာနိုင်ငံခီးစဉ်ဆုံးသက်အပြီးဧပြီလ30ရက်နေ့ရက်စွဲနဲ့ရန်ကုန်မြို့အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာအဲ့ဒီလိုဖော်ပြထားတာဖြစ်ပါတယ်အမေရိကန်အစိုးရမြန်တန်တပံအန်ဒရူးအိုဘရိုင်ယန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံမှာရောက်ရှိနေပြီးနိုင်ငံရေးစီးပွားရေးလူမှုရေးကိစ္စတွေကိုဆွေးနွေးဖို့ရှိပါတယ်အမေရိကန်အထူးကိုယ်စားလှယ်နဲ့အဖွဲ့ဟာအင်္ဂါနေ့ကနေတောက်ကြနေ့အထိရန်ကုန်နေပြည်တော်မန္တလေးမြို့တွေကိုတွားရောက်ပြီးအစိုးရတာဝန်ရှိသူတွေပုဂ္ဂလိကလုပ်ငန်းရှင်တွေလူမှုအသံဝန်ကကိုယ်စားလှယ်နဲ့တွေ့ဆုံမှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။အီရန်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေခွဲထွက်သွားခဲ့တဲ့2011ခုနှစ်ကစလို့ပထမဆုံးအကြိမ်ကျင်းပတဲ့အထူးရွေးကောက်ပွဲမှာအီရန်ပြည်သူတွေဒီကနေ့မဲပေးနေကြပါတယ်။လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့အောက်မှာလွတ်တော်နေရာ328နေရာအတွက်မဲပေးနေကြဖြစ်ပါတယ်။
တရင်ချင်းချုပ်ကိုကိုစော်ဝင်လိုက်ချင်းညာပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့မခင်ဖြူထွေးဖြစ်ပါတယ်ရှင်အင်ဂျင်နီယာကတော့ Audius Regis ဖြစ်ပါတယ် VOA American အတန်ညနေခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီခန့်နေ10နာရီအထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်
This program has come to you from the Voice of America, Washington.